明朗帮你比中家吧是故事那片见嘛前那家吧是是也是啦那趟阿姑娘这么多比的嘛就这样子呢不得比咯这么多地呢那么离姑娘把人撇的回去把人离了吧没而回去把人给我离了给这么多谁把人啊这么子嘛比的嘛不太嘛子嘛那么这把人啊谁把say by ne bet de bi ro sai brahma ko jamaru le la kwin ya ke bi duriya a pai ni ne sai ne atu twae bi ro phit khwin shi de sai ko mhi bi ro che le de se de tai pai le la ke bi sai ne se de tai to ye shin mong shin ni tan byo ga lakkhana ni ne ji yin phit atu chou atu ayon tu de mhi ya tu de so de se de tai to ye lakkhana le che a dai belo phit bi ro belo chou twa le so de niya ma ma belo ayon ni pyu de belo kaisa ri saung yet de so pa kai mai ma le la bi bi da chaung စိတ်ပန်းရဲ့စေတသိက်ပန်းရဲ့ပကိန်းပန်းရဲ့လိလာပြီးတဲ့အချိန်မှာစိတ်နဲ့စေတသိက်အကြောင်းသိဝင်ရလာပြီ။ဒါကြောင့်ဘဝတစ်ခုမှာစိတ်တွေဖြစ်ကြတယ်ဆိုတဲ့နေရာမှာစိတ်တို့ရဲ့ဖြစ်ပုံဖြစ်နည်းတွေနှစ်စားရှိတယ်။နံပါတ်၁ကအတိတ်ကံကြောင့်လည်းစိတ်တွေဖြစ်ကြတယ်။အတိတ်ကံဒီဟုသောအကြောင်းကြောင့်လည်းစိတ်တွေဖြစ်ကြသလိုအာယုံနဲ့ဓွာရာတိုက်ဆိုင်တဲ့အချိန်မှာလည်းစိတ်တွေဖြစ်ကြတယ်။အဲ့ဒီမှာအတိတ်ကံတရားကြောင့်လို့ပြောတဲ့အတွက်ကြောင့်ကံဒီမှာအခုပစ္စုပန်လုံနေတဲ့ကုသိုလ်အကုသိုလ်ကံတွေကြောင့်ဖြစ်တဲ့စိတ်တွေမဟုတ်ဘဲနဲ့အတိတ်တုန်းကပြုလုပ်ခဲ့တဲ့ကံတရားကြောင့်ဖြစ်တဲ့စိတ်တွေသည်ဘယ်စိတ်တွေလဲဆိုရင်ဘဝအစမှာဘဝဟောင်းနဲ့ဘဝတိတ်ကိုဆက်ဆက်ချင်းဆိုတဲ့ပဋိသင်္ဍေကိစ္စကိုဆောင်ရွက်တဲ့ပဋိသင်္ဍေစိတ်ဒါဒီအတိတ်ကံပေါ်မူတည်ပြီးတော့ဒီစိတ်တွေဖြစ်ပုံဖြစ်နည်းကိုဘုံပိုင်းမှာသင်ခဲ့ပြီးပြီเนาะဒါကြောင့်အတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေစိတ်ပေါင်းဒီဘယ်လောက်ရှိလဲဆိုရင်16ပါးကျွန်မတို့သိခဲ့ပြီးပြီအဲ့ဒီ16ပါးမှာလဲအတိတ်ကအကုသိုလ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေကအကုသလဝိဘက်ဥပိ္ခာတန္တိရဏစိတ်အတိတ်ကပြုလုပ်ခဲ့တဲ့ကုသိုလ်မှာမဉာဏ်မရှင်ဘူးအကုသိုလ်ချမ်းရံတဲ့ဒွိယိတ်အောမကကုသိုလ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေစိတ်ကအာဟိတ်ကုသလဝိဘက်ဥပိ္ခာတန္တိရဏစိတ်ခုနကအပယ်လေးပုံသားတွေရဲ့နောက်တစ်ခုကလူပုံနဲ့နတ်ပြည်6ထက်ထဲမှာမှာနတ်ပြည်6ထက်ထဲကစုမဟာရေအနွယ်ထဲမှာပါနေတယ်ဘုံမစိုးဆိုတဲ့ဝိနိပါတိကအတုရာတွေဘုံမစိုးနတ်တွေတို့ရဲ့ဟလာလူချိုးလူကန်နတ်ချိုးနတ်ကန်အဆင့်တွေမှာဖြစ်တဲ့ပဋိသင်္ဍေစိတ်နောက်တစ်ခုတိဟိတ်ဩမကကံရဲ့ဒွိဟိတ်ဥက္ကဒီဒွိဟိတ်ဥက္ကဋ္ဌကံကြောင့်ဖြစ်မှာကမဟာဝိဘက်ညာဝိတ်လေးတိဟိတ်ဥက္ကဋ္ဌကုသိုလ်ကံကြောင့်ဖြစ်မှာကမဟာဝိဘက်ညာတန်လေးဒါဘုံပိုင်းနဲ့အတင်ခဲ့ပြီးရူပကုသိုလ်ကံကြောင့်ဖြစ်မှာကရူပဝိဘက်စိတ်၅ပါးအရူပကုသိုလ်ကံကြောင့်ဖြစ်မှာကအရူပဝိဘက်စိတ်၄ပါးဆိုပြီးတော့အတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေစိတ်တွေအကြောင်းဘဝဟောင်းနဲ့ဘဝတိကိုဆက်ဆက်တဲ့အခိုက်ပဋိသင်္ဍေကိစ္စတက်ခိုက်မှာပဋိသင်္ဍေစိတ်ရထားတဲ့ဘဝကြီးကိုအတိတ်ကံအချိန်မကုန်မချင်းရထားတဲ့ဘဝကြီးကိုတည်တတ်အောင်စောင့်ရှောက်တဲ့ဘဝင်ကိစ္စတက်တဲ့စိတ်ကိုဘဝင်စိတ်အတိတ်ကံကုန်သွားပြီဖြစ်တဲ့အတွဲကြောင့်စောင့်ရှောက်ခြင်းကမစွမ်းသာတော့ဘဲနဲ့ရထားတဲ့ဘဝကြီးကရှော့ကျပျက်စီးသွားတဲ့စိတ်ကိုสุติเซยဆိုပြီးတော့အတိတ်ကံကြောင့်ဖြစ်တဲ့စိတ်ဒီဘယ်နှမျိုးရှိလဲဆိုရင်3မျိုးလာရှိတယ်ဒါကျွန်တော်တို့ဘုံပိုင်းမှာဒါသင်သွားပြီအဲ့ဒီလိုအာယုန်နဲ့ ద్వార တိုက်ဆိုင်ပြီးတော့အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေရှိတယ်လို့အာယုန်နဲ့ ద్వార တိုက်ဆိုင်ပြီးဖြစ်တယ်ဆိုတဲ့နေရာမှာအာယုန်နဲ့ ద్వార တိုက်ဆိုင်မှုဒီအတိတ်ကာလနဲ့မဆိုင်အနာဂတ်ကာလနဲ့မဆိုင်သူတို့ဒီဘယ်ကာလလဲဆိုအခုအချိန်မှာဖြစ်နေတဲ့ပစ္စုပန်ကာလဒီလို idea ဝင်သွားပြီ။ဒါဆိုရင်အခုပစ္စုပန်ကာလမှာဖြစ်နေတဲ့စိတ်တို့ဒီဘာကြောင့်ဖြစ်လဲဆိုရင်အာယုန်နဲ့ ద్వార တိုက်ဆိုင်ပြီးတော့ဖြစ်တယ်။အာယုန်နဲ့ ద్వార တိုက်ဆိုင်ပြီးတော့ဖြစ်တဲ့စိတ်အစဉ်တွေကကြတော့ကျမတို့ဒီနေရာမှာပဋိသင်္ဍေစိတ်လိုမျိုးဘဝင်စိတ်လိုမျိုးသုတိစိတ်လိုမျိုးတမျိုးတည်းမဟုတ်တော့ဘဲနဲ့သူကအစဉ်အတန်းကြီးဖြစ်တယ်အဲ့ဒီအစဉ်တန်းကြီးဖြစ်တဲ့စိတ်ကိုတော့ကျမတို့ကဝီထီစေလို့ကျမတို့သင်တော့မယ်ဟုတ်ပြီနော်ဒါဆိုရင်အတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်္ဍေဘဝင်စုတိစိတ်တို့သည်အာယုန်နဲ့ ద్వార တိုက်တဲ့ဝီထီစိတ်ထဲမပါဘူးသူတို့သည်ဝီထီစိတ်ကအပဖြစ်တဲ့အတွက်ကြောင့်ဟောဒီပဋိသင်္ဍေစိတ်ဘဝင်စိတ်စုတိစိတ်တွေအားလုံးကိုဝီထီမုတ်စိတ်လို့ကျမတို့ကသုံးမယ်ဟောအရှိန်မပြောခြင်းနှစ်ဖြတ်ပဲပြောတော့မယ်ဒါဆိုရင်စိတ်ဆိုတာဒီနှစ်စားပဲရှိတယ်စိတ်ဆိုတာနှစ်စားမှာနံပါတ်1စိတ်က วิธีโมเสสดากั้นจังผิดอ่ะปิสุปันอายุเนดวาระได้ส่ายပြီးတော့ဖြစ်တဲ့စိတ်ကကြတော့သူတို့ကကြတော့วิธีစိတ်ဆိုပြီးစိတ်နှစ်စားသည်วิธีโมเสสနဲ့วิธีစိတ်ဆိုပြီးနှစ်စားရှိတယ်အဲ့တော့အခုကျမတို့မှာရောစိတ်တွေမရှိဘူးလားဆိုတော့ရှိကြတယ်အခုကျမတို့မှာဖြစ်တဲ့စိတ်တွေမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်แท้ကပฏิတန်တွေကိစ္စတတ်တဲ့ပฏิတန်တွေစိတ်ကဖြစ်ခဲ့ပြီးအခုချိန်မှာမရှိဘူးအခုပစ္စုပန်ကာလမှာဟုတ်ပြီနော်สุริစိတ်ကလည်းကံမကုန်သေးတဲ့အတွက်ကြောင့်ကျမတို့အခုချိန်မှာสุริစိတ်လည်းမဖြစ်ဘူးဒါဆိုရင်အခုချိန်မှာကျမတို့ဖြစ်နေတဲ့စိတ်သည်ပฏิတန်တွေကာလလည်းမဟုတ်သုတိကာလလည်းမဖြစ်ဆိုအခုချိန်မှာဖြစ်တာသည်ပဝတ္တိကာလဟုတ်လားပฏิတန်တွေနောက်ပိုင်းကာလကိုဘာလို့သုံးလဲဆိုရင်ပဝတ္တိကာလပဝတ္တိကာလဆိုရက်ပုတ္တိကာလမှာဖြစ်နေတဲ့စိတ်သည်နှစ်စားတာလည်းရှိကြတော့မယ်ဘာစိတ်နဲ့ဘာစိတ်လဲလို့ပြောရင်ဝဝင်စိမ့်နဲ့ဝီထီစိမ့်ဟုတ်လားဒါဆိုရင်ပုတ္တိကာလမှာဖြစ်နေတဲ့စိတ်နှမျိုးသည်အတိတ်ကံကြောင့်ဖြစ်တဲ့ဘဝင်စိမ့်ရယ်ပုတ္တိကာလမှာပဲအာယုန်နဲ့ द्वार တာတိုက်ဆိုင်တဲ့အချိန်မှာဖြစ်တဲ့ဝီထီစိမ့်ရယ်ဆိုပြီးနှစ်စားပဲရှိတော့မယ်ဟုတ်ပြီနော်ဒီထီရောရမယ်နော်နောက်တစ်ခုအတိတ်ကံကြောင့်ဖြစ်တဲ့ပฏิတန်တွေစိတ်ဒီဘဝအစမှာဖြစ်တယ်သုတိစိမ့်ဆိုတာဒီဘဝအဆုံးမှာဖြစ်တယ်ပฏิတန်တွေနဲ့သုတိကြကြာကာလဒီဗုဒ္ဓကာလမှာအာယုန်နဲ့ द्वार မတိုက်တဲ့အချိန်တိုင်းမှာကျမတို့ရဲ့ရထားတဲ့ဘဝကြီးကိုတည်တံ့သွားအောင်ရှော့ကြမသွားအောင်စောင့်ရှောက်တဲ့ဘဝင်စိတ်ဖြစ်မယ်။ဒါကြောင့်ဘဝင်စိတ်တို့ဒီအတိတ်ကံအရှိန်ရှိသမျှဇက်တိုက်ဇက်တိုက်ရထားတဲ့ဘဝကြီးကိုတည်တံ့အောင်စောင့်ရှောက်နေတဲ့အတွက်ကြောင့်စိတ်ရဲ့သဘာဝဘယ်စိတ်ဖြစ်ဖြစ်စိတ်တက္ခဏတစ်ချက်ဥပ္ပတိပင်ရဲ့လို့ခဏငယ်သုံးချက်ပြေတိုင်းပြေတိုင်းချုပ်လားမချုပ်ဘူးလားအဲ့တော့စိတ်တက္ခဏတစ်ချက်ဥပ္ပတိပင်ရဲ့လို့ခဏငယ်သုံးချက်ပြေတိုင်းစိတ်ဟလာဘဝင်စိတ်လေးစိတ်ချုပ်သွားမယ်ချုပ်သွားတဲ့အချိန်မှာကံကရှိနေတဲ့အတွက်ကြောင့်နောက်ဘဝင်ဆိုပြီးဘဝင်စိတ်တို့ဒီအများကြီးဖြစ်လားမဖြစ်ဘူးလားဒါကြောင့်အဲ့ဒီလိုဘဝင်စိတ်တွေဇက်တိုက်ဇက်တိုက်ကံရှိရှိသမျှဖြစ်နေတာကိုဘဝင်အရင်လို့သုံးမယ်ညည်အရင်လိုပဲပေါ့ဟုတ်ပြီနော်ဘဝင်ရင်ကြီးဖြစ်နေတယ်ဘဝင်စိတ်တွေဇက်တိုက်ဖြစ်နေတာကိုဘဝင်ကြနေတယ်လို့သုံးမယ်နော်ဘဝင်ကြတယ်ဆိုတာလေကျမတို့ဒါသိရမယ်ဘဝင်စိတ်တွေဇက်တိုက်တစ်စိတ်ဖြစ်ပြီးတစ်စိတ်ချုပ်သွားတိုင်းဘာဖြစ်လဲနောက်စိတ်ဘယ်အချိန်ထိဘဝင်ရင်ကြီးဖြစ်နေမှာလဲဆိုရင်ကံရှိန်ရှိသမျှကာလပတ်လုံးဒါကြောင့်ဘဝင်ဆိုတာရထားတဲ့ဘဝကြီးကိုကံရှိန်ရှိသမျှစောင့်ရှောက်နေတဲ့အတွက်ကြောင့်ဘဝင်ဘဝအင်ကဘဝရဲ့အရေးကြီးတဲ့စိတ်ပိုင်းဘဝကိုစောင့်ရှောက်နေတဲ့စိတ်ကိုဘဝင်စိတ်လို့သုံးတယ်ဟုတ်ပြီနော်အဲ့တော့ဒီဘဝင်စိတ်တို့သည်ကံရှိန်ရှိသမျှကာလပတ်လုံးစောင့်ရှောက်နေရာကနေပြီးတော့ကံကုန်သွားရင်ရထားတဲ့ဘဝကြီးကိုမစောင့်ရှောက်နိုင်တော့တဲ့အချိန်ကျရင်ဘဝင်စိတ်နေရာမှာဘာအစားထိုးသွားမလဲသုတိစိတ်ဒါကြောင့်တိတန်တွေစိတ်ဘဝင်စိတ်သုတိစိတ်တို့ဆိုတာဒီအတိတ်ကံကြောင့်ဖြစ်တဲ့နေရာမှာပရိတန်တွေစိတ်ပေါင်းဒီ32ဘုံမှာစိတ်ရှိတဲ့ဘုံတွေဆိုဘုံပေါင်း30အတိညာတက္ခဏဖယ်လိုက်ဟာလာဘုံပေါင်း30မှာရှိကြတယ်30သောဘုံသားတို့ရဲ့စိတ်တွေအကုန်လုံးကိုခြုံလိုက်ရင်ပရိတန်တွေစိတ်ပေါင်း19ပါဘဝင်စိတ်ပေါင်း19ပါသုရိစိတ်ပေါင်း19ပါလို့ပြောပင်ပြောတော့လေကျမတို့မှာ19ပါလုံးမဖြစ်ဘူးကျမတို့မှာဖြစ်တဲ့ပရိတန်တွေစိတ်ဒီ19ပါတဲ့ကတပါပဲအထူးသဖြင့်ကျမတို့ကလူတွေဖြစ်တဲ့အတွက်ကြောင့်လူတို့ရဲ့ပฏิတန်တွေစိတ်ပေါင်းသည်ခုပကိန်းပိုင်းမှာတင်ပြီးသွားပြီ6ပါးရှိမယ်လူတို့ရဲ့ပฏิတန်တွေစိတ်ပေါင်းသည်6ပါးရှိမယ်အဲ့ဒီလူတွေထဲမှာမှလူချိုးလူကန်းနတ်ချိုးနတ်ကန်းဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီမှာနတ်တွေခဏဖယ်လိုက်ပေါ့လူချိုးလူကန်းတွေဖြစ်ခဲ့မယ်သူဂရိအာဟိဆိုတဲ့မွေးကလေးကကန်းလာတဲ့သူမွေးကလေးကမျက်စိမမြင်တဲ့သူမွေးကလေးကဟလာနားကန်းလာတဲ့သူစသည်ဖြင့်ဟလာမွေးကလေးကယောက်ျားအင်္ကာမိန်းမအင်္ကာမပါတဲ့နှပုံးဖြစ်နေတဲ့သူဓာရီဓာရီအကုန်လုံးသည်အာဟေကုဒလာဝိဘေဥပေခာတန္တိရဏလူကောင်းဖြစ်ခဲ့မယ်ဆိုရင်မဟာဝိဘေစိတ်10ပါပေါင်းလိုက်ရင်လူတို့ရဲ့ပฏิတန်တွေစိတ်ပေါင်း9ပါလို့ပြောတော်လေအဲ့ဒီ9ပါတဲ့ကကျမတို့နဲ့သက်ဆိုင်မှာတပါပဲအဲ့ကျမတို့နဲ့သက်ဆိုင်တဲ့တပါမှလည်းကြည့်ရင်ကျမတို့အားလုံးဒီကိုလက်အင်္ကာတွေအပြည့်အစုံနေ เนาะแม่มาบีบีตาตาญาติญาติบีบีตาตาปกโกฤဖြစ်တဲ့အတွက်ကြောင့်လူကောင်းတွေထဲမှာမှဖြစ်တဲ့အတွက်ကြောင့်ကျမတို့ရဲ့ပဋိသင်္ဍေစိတ်သည်မဟာဝိဘက်စိတ်၈ပါးမဟာဝိဘက်စိတ်၈ပါးတဲ့ကလည်းကျမတို့နဲ့သက်ဆိုင်မှာတပါးပဲဆိုင်မယ်ဟုတ်လားညာတတံပြုတ်မဟာဝိဘက်ဖြစ်မလားညာနာဝိဘက်ဖြစ်မလားညာတံမာမသောမနတ္တလားဥပိ္ပခာလားအသင်္ခာရိကလားတသင်္ခာရိကလားဆိုမဟာဝိဘက်စိတ်၈ပါးတဲ့ကကျမတို့နဲ့ဆိုင်မှာတပါးပဲအဲ့ဒီတပါးကလည်းဘာကြောင့်ဖြစ်တာလဲလို့ပြောရင်ကံကြောင့်ကျမတို့တွေသည်တိဥက္ကဋ္ဌကံကြီးတွေထူထောင်ခဲ့ရင်တိဟိပရိသန္တိဖြစ်တဲ့မဟာဝိဘက်ညာတံတွေ၄ပါးတဲ့ကတပါးဒွိဟိတ်ဥက္ကဋ္ဌနဲ့တော့၎င်းတိဟိတ်တော့တိဟိတ်ဘောဩမကရီတော့၎င်းဖြစ်ခဲ့ရင်မဟာဝိဘညာဝိတ်လေးတဲ့ကတပါကုသိုလ်ကောင်းမှုတွေပြုစဉ်တော့ဝမ်းမြောက်ဝမ်းသာပြုခဲ့ရင်မဟာဝိဘမှာမဟာကုသိုလ်တော့ဝမ်းမြောက်ဝမ်းသာပြုခဲ့ရင်မဟာဝိဘမှာလည်းဝမ်းမြောက်ဝမ်းသာသောမနတ္တပရိသန္တိထက်ထက်တန်တန်နဲ့လှုပ်ခဲ့ရင်အကျိုးပေးတော့လေထက်ထက်တန်တန်သူများတိုက်တွန်းမှလှုပ်ခဲ့မိရင်အကျိုးပေးတော့လေတသိင်္ခာရိကဒါကြောင့်ကျမတို့ဒီမဟာဝိဘစိတ်၈ပါးတဲ့ကတပါးတာဖြစ်မယ်အဲ့ဒီတပါးကလည်းအတိတ်ကံကြောင့်အဲ့ဒီအတိတ်ကံကြောင့်ဖြစ်တဲ့ဘဝအစမှာဖြစ်တဲ့ပရိသန္တိစိတ်သည်ဘာကိုအာယုံပြုလဲဆိုရင်ပြီးခဲ့တဲ့ဘဝဟာသုတိမတိုင်ခင်အချိန်မှာဖြစ်သွားတယ်သေခြင်းနဲ့ကတ်ခဲ့တယ်မရဏအာတနာဇောဆိုရယ်မရဏတဏဇော၅ချိန်အခိုက်မှာယူအပ်တယ်ကုသိုလ်ကံတော်၎င်းအာကုသို့ကံတော်၎င်းကုသို့အာကုသို့ကံတို့ရဲ့နမိတ်ကံမနမိတ်တော်၎င်းကုသို့အာကုသို့ကံကြောင့်လာရမယ်ဖြစ်လာရမယ်ဂတိနမိတ်တော်၎င်းကံကံမနမိတ်ဂတိနမိတ်၃ပါးတို့တွင်တပါးပါးကိုအာယုံပြုတယ်ဒါဆိုရင်ကျမတို့ဓမ္မမိတ်ဆွေတို့ရဲ့ဘဝင်စိတ်တည်လဲစိတ်ဆိုတာစိတ်ရဲ့ပရမတ်ကစိတ်ဆိုသည်မှာအာယုံကိုရအောင်ယူခြင်းဖြင့်တိထက်တဲ့သဘောအာယုံမှာမွေ့လျော်တဲ့သဘောဖြစ်ကြောင့်စိတ်မှန်သမျှအာယုံကလွတ်တဲ့စိတ်မရှိဘူးဒါဆိုရင်ကျမတို့ရဲ့ဘဝအစပဋိသင်္ဍေစိတ်တည်လဲကံကမ္မနမိတ်ဂရိနမိတ်၃ပါးတွင်တပါးပါတပါးပါဆိုကြောင်တစ်ခုပဲပဋိသင်္ဍေစိတ်ကကံကိုအာယုံပြုခဲ့ရင်ကျမတို့ရဲ့ဘဝင်စိတ်ကလည်းကံပဲကျမတို့ရဲ့ကံကကုသိုလ်ကံဖြစ်မလားအကုသိုလ်ကံဖြစ်မလားကျမတို့ကကုသိုလ်ပေါ့သူဂတိဘုံသားဆိုတာကုသိုလ်ကံပေါ့အပယ်လေးဘုံသားကျမတို့အိမ်မှာမွေးထားတဲ့ခွေးကလေးတွေကြောင်ကလေးတွေရဲ့ပဋိသင်္ဍေစိတ်ကလည်းဘာအာယုံပြုမလဲကံတော်၎င်းကမ္မနမိတ်တော်၎င်းဂတိနမိတ်တော်၎င်းဆိုတော့သူတို့ရဲ့ပဋိသင်္ဍေစိတ်ကကံကိုအာယုံပြုခဲ့မယ်ဆိုရင်သူတို့ဒီဘယ်ကံအာယုံပြုမှာလဲအကုသိုလ်ကံဖြစ်မှာပေါ့ကျမတို့ဆိုရင်ကုသိုလ်ကံပေါ့ဟုတ်ပြီနော်အဲ့ဒီလိုလေးမြင်နေရမယ်နတ်တွေဆိုရင်ရောကုသိုလ်ကံကမ္မနမိတ်ဆိုရင်လေကျမတို့ရဲ့ကမ္မနမိတ်ဒီကုသိုလ်ကမ္မနမိတ်ပေါ့အပယ်လေးပုံဆိုရင်အာကုသိုလ်ကမ္မနမိတ်ပေါ့ဟုတ်ပြီနော်တကယ်လို့ဂတိနမိတ်ဆိုရင်ရောကျမတို့ရဲ့မရဏတဏ္ဍဆိုပြီးခဲ့တဲ့မရဏတဏ္ဍဆိုကကျမတို့ဂတိနမိတ်ဆိုလာရဂတိဆိုကျမတို့ဒီဂတိနမိတ်ထဲကလူဖြစ်နေတော့အမိဝန်းရည်ကိုအာရုံပြုမှာပေါ့ဘယ်အမိဝန်းရည်လဲခွေးမကြီးရဲ့အမိဝန်းရည်လားနွားမကြီးရဲ့အမိဝန်းရည်လားကြောင်မကြီးရဲ့အမိဝန်းရည်လားလူသားမိခင်ရဲ့အမိဝန်းရည်လားဆိုတော့ကိုယ့်အကိုခွဲရမယ်ကျမတို့ဆိုရင်လူသားမိခင်ရဲ့အမိဝန်းရည်ပေါ့ကျမတို့အိမ်မှာမွေးထားတဲ့ခွေးကလေးဆိုရင်ခွေးမကြီးရဲ့အမိဝန်းရည်ပေါ်မှာပေါ့အဲ့ဒီလိုလေးသိရမယ်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့ရဲ့ဘဝအစပဋိသင်္ဍေစိတ်သည်ပြီးခဲ့တဲ့ဘဝမရဏတဏ္ဍဇောယူအပ်တဲ့ကံကမ္မနမိတ်ဂရိနမိတ်ဆိုတဲ့အာယုံ၃မျိုးတည်းကတစ်မျိုးကိုသာအာယုံပြုမယ်ဒါကြောင့်တစိတ်သည်တအာယုံမယ်စိတ်တစ်ခုသည်အာယုံ၂မျိုး၃မျိုးယူရထုံးစံပြီဒါဆိုရင်ကျမတို့အခုချိန်မှာဘဝအစမှာဘဝင်စိတ်ဘဝင်စိတ်ယူရတဲ့အာယုံသည်ကံတော်၎င်းကမ္မနမိတ်တော်၎င်းဂရိနမိတ်တော်၎င်းအာယုံ၃မျိုးတည်းကတပါးပါးကိုအာယုံပြုနေတယ်ဟုတ်ပြီနော်အဲ့ဒီလိုအာယုံပြုနေတဲ့ဘဝင်စိတ်ကြီးသည်ဘဝမှာဖြစ်တဲ့နေရာမှာအခုဒီပုဝတိကာလဖြစ်တဲ့အတွက်ကြောင့်ဘဝင်စိတ်တို့သည်ဘလို့ဖြစ်နေလဲဆိုရင်အတိတ်ကံရှိနေသည်မြကာလပတ်လုံးဘဝင်စိတ်တို့သည်ဘဝင်အစဉ်ဘဝင်အရင်ကြီးဖြစ်နေမယ်ဒီထိတော့လိုက်နိုင်နေဒါကြောင့်ဘဝအစမှာဖြစ်ခဲ့မှသည်ဘဝင်စိတ်အစဉ်ဘဝင်အရင်ကြီးအဲ့တော့ဘဝင်တို့သည်ဥပတိပင်ဆိုပြီးတော့ခဏငယ်၃ချက်စိတ်တဲ့ခဏတစ်ချက်ပြည့်သွားရင်ဘဝင်တစ်စိတ်ချုပ်မယ်